2014ခုနှစ်နှစ်လယ်လောက်အထိငြင်းချမ်းရေးဆွေးနွေးပွဲတွေအောင်မြင်ခဲ့ပြီးနှစ်မကုန်ခင်တနိုင်ငံလုံးအပြစ်ခတ်ရစဲရေးလက်မှတ်ရေးထိုးနိုင်မယ်လို့အစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအားလုံးကမျှော်လင့်ခဲ့ကြပါလေ။ဒါပေမဲ့ပြီးခဲ့တဲ့စက်တင်ဘာလမှာကျင်းပတဲ့ UBWC နဲ့ NCCT တို့ရဲ့6ကြိမ်မြောက်ညှိနှိုင်းဆွေးနွေးပွဲမှာတမတော်သားကိုယ်စားလှယ်တွေတင်သွင်းတဲ့အဆိုပြုချက်ဟာမူလဆွေးနွေးညှိနှိုင်းသဘောတူညီတာကိစ္စတွေကိုပါနောက်ကျောင်းပြန်လည်ဆွေးနွေးရတဲ့အထည်ဖြစ်ခဲ့တာကြောင့်ငြိမ်းချမ်းရေးဆွေးနွေးပွဲအပေါ်ယုံကြည်မှုရောကြခဲ့ရပါလေ။အဲ့ဒီစတင်ဘာလဆွေးနွေးပွဲမှာတက်မတော်သားကိုယ်စားလှယ်တွေဟာသူတို့တင်ပြချက်တွေကိုညှိနှိုင်းဆောင်ရွက်မှုမရှိဘဲတစ်ဖက်သက်တောင်းဆိုခဲ့တာကြောင့်2014ခုနှစ်အတွင်းအပြစ်ခတ်ရစရေးလက်မှတ်မရေးထိုးနိုင်ခဲ့တာဖြစ်ကြောင်း NCCT အဖွဲ့ကောင်းဆောင်မွန်ပြည်သစ်ပါတီဒုတိယဥက္ကဋ္ဌဦးနိုင်ဟန်သာက IFA ကိုပြောပါလေ။
2014နှစ်မဆန်းခင်မှာ2013အကုန်လုံးပါမှာငယ်တော့ပထမကြိမ် NCCT နဲ့ UBWC နဲ့တွေ့ဆုံတဲ့ပွဲပေါ့နဲ့အဲ့ဒီပွဲမှာချင်းနေမကောင်းခဲ့ဘူးဗျအမြင်တွေတော်တော်လေးအလန့်กว่าဝေးတယ်အဲ့ဒီကနေဆက်ပြတ်တလို့လို့ဖြစ်ပြီးတော့မှ March April May June ဆိုပြီးတော့ August လာကြတော့တူတက်မှုနားလည်မှုတော်တော်လေးကောင်းနေပြီဗျဒါပေမဲ့စက်တင်ဘာကျတော့အခြေအနေကပြန်နှောက်ဆုတ်သွားတယ်အဓိကအဖြစ်ကတက်မလို့ဘိုင်းကသူတို့လိုချင်တဲ့ပုံစံကိုပဲသူတို့တင်ပြတောင်းဆိုနေတယ်သူတို့ရက်တည်နေတယ်အရင်ကဆွေးနွေးပြီးသဘောတူထားတဲ့အချက်တွေကိုလည်းသူတို့ပြင်တယ်ညှိနှိုင်းလို့မလွယ်တဲ့အနေအထားမျိုးဖြစ်လာကြဗျာအဲ့ဒါကြောင့်စက်တင်ဘာတင်းဆုံပွဲကစပြီးတော့မှနားလည်မှုအနေအထားကပြန်တယ်နှောက်ဆုတ်သွားတယ်ရော့ကျသွားတယ်အဲ့ဒါကြောင့်ဒီ2014မှာတော့ပေါ့လေရည်ရွယ်ထားတဲ့ဒီနိုင်ငံလုံးပြစ်ခတ်ရစေးရလမထိုးဖို့အသင့်ကိုမရောက်လည်းပဲဖြစ်သွားတယ်ဗျာ
ဒါအပြင်KIA ဌာနချုပ်လိုက်တာမျိုးမှာရှိတဲ့ KIA ဘူလောင်းတင်တန်းကြောင်းဝင်အတွင်းအစိုးရတပ်ကပြစ်ခတ်လိုက်တဲ့လက်နက်ကြီးကြီးကြားရောက်ခဲ့တဲ့အတွက်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကဘူလောင်းတင်တန်းသား23ဦးသေဆုံးခဲ့ရတာဟာငញ្ញမ်းရေးဆွေးနွေးနေတာတွေကိုထိခိုက်မှုရှိခဲ့ပါတယ်။အဲ့ဒီနောက်ပိုင်း UBWC နဲ့ NCCT တို့ရဲ့ငញ្ញမ်းရေးဆွေးနွေးပွဲတွေဟာရပ်ဆိုင်းသွားခဲ့ပြီးအဲ့ဒီအပေါ်ဝေဖန်မှုတွေလည်းရှိခဲ့တဲ့အတွက်ဒီဇင်ဘာလ22ရက်နေ့နဲ့23ရက်နေ့တွေမှာ UBWC ခေါင်းဆောင်တွေနဲ့NCCT ကောင်းဆောင်တို့ဟာရန်ကုန်မြို့မြန်မာငញ្ញမ်းရေးစင်တာမှာအလွတ်သဘောတွေ့ဆုံဆွေးနွေးခဲ့ပါတယ်။အဲ့ဒီမှာနောက်တစ်ကြိမ်ဆွေးနွေးပွဲမတိုင်ခင်လိုင်ဇာစစ်တင်နှန်းကြောင်းကိုအစိုးရတပ်ကလက်နက်ကြီးနဲ့ပစ်ခတ်ခဲ့တဲ့ကိစ္စကိုနှစ်ပတ်ညှိနှိုင်းဆွေးနွေးသွားဖို့နဲ့ခုနှစ်ကြိမ်မြောက်ဆွေးနွေးပွဲကိုလာမယ့်ဇန်နဝါရီလမှာပြန်လည်ကျင်းပဖို့သဘောတူညီမှုရရှိခဲ့ပါတယ်။တစ်ချိန်တည်းမှာလည်းဆွေးနွေးပွဲတွေကနေအပြစ်ကရစဲရေးအစ်စ်နဲ့မဟုတ်ပဲနိုင်ငံရေးအရသဘောတူညီမှုအထိရရှိခဲ့ပါတယ်မြန်မာငញ្ញမ်းရေးစင်တာအကြီးတန်းအကြံပေးဦးလာမောင်ရွှေက2014ခုနှစ်ဟာလွတ်လပ်ရေးရပြီးနောက်ပိုင်းပြစ်ကတ်တိုက်ခိုက်မှုအနည်းဆုံးနှစ်ဖြစ်ခဲ့တယ်လို့နိုင်ငံရေးဆွေးနွေးပွဲတွေမှာပြည်ထောင်စုတက်မတော်ကိစ္စကိုထည့်သွင်းဆွေးနွေးဖို့လို့အရေးကြီးတဲ့အချက်တွေလည်းသဘောတူညီမှုရရှိခဲ့ကြောင်းပြောပါလေ
အကျော်တို့2014ခုနှစ်မှာငញ្ញမ်းရေးနဲ့ပတ်သက်ပြီးတော့ထူးခြားတဲ့အများကြီးရှိခဲ့တယ်အဲ့တော့ကျွန်တော်တို့နိုင်ငံလွတ်လပ်ရပြီးတဲ့သမိုင်းရဲ့နှစ်ပေါင်းများစွာအတွင်းမှာ2014ဟာပြစ်ခတ်တိုက်ခိုက်မှုအနည်းဆုံးပါပဲမီဒီယာတွေကဖော်ပြလာတို့ဈေးနေဖော်ပြပြင်နဲ့မှတ်တမ်းတွေအကုန်လုံးက2014ပြစ်ခတ်တိုက်ခိုက်မှုအနည်းဆုံးပါပဲဒုတိယကတော့ဆိုင်းယန်းသားတွေစုဖွဲ့ဆွေးနွေးတာကိုသူရတက်မတော်လွတ်တော်အောက်ဆူထားတဲ့ဘုကော်မတီကနေပြီးတော့အဲဒီသဘောတူလက်ခံပြီးတော့ဆွေးနွေးတာ2014မှာပါတယ်ပြီးတော့ဖက်ဒရယ်ကိုသွားမယ်ဆိုတဲ့အခြေခံမူကြီးရခဲ့တယ် political dialogue မှာပြည်တော်စုတက်မတော်အပေါင်းကိစ္စတွေဆွေးနွေးဖို့အဲဒီသဘောတူခဲ့တယ်နောက်ပြီးတော့နေရှင်းမရှိစာအကောက်ကိုလည်းလက်မှတ်ရေးထိုးကြဖို့သဘောတူခဲ့တယ်ဆိုတဲ့တကယ်ချက်လက်ကောင်းရပါတယ်အခုလည်းလက်မှတ်ရေးထိုးမိနေကြချက်က၃လေးချက်ပဲကျွန်တော်ပါတယ
်2014ခုနှစ်အတွင်းကချင်ပြည်နယ်ရှမ်းပြည်နယ်နဲ့ကရင်ပြည်နယ်တွေအတွင်းအစိုးရတပ်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။ရှမ်းပြည်တိုးတက်ရေးပါတီ SSPP SSA ပြောခွင့်ရပုဂ္ဂိုလ်ဗိုလ်မှူးကြီးဆိုင်လှကလက်ရှိဆောင်ရွက်နေတဲ့ငញ្ញမ်းရေးလုပ်ငန်းတွေဟာအောင်မြင်သင့်သလားအောင်မြင်မှုမရှိကြောင်းသုံးသပ်ပြောဆိုပါတယ်
တကယ်စစ်မှန်တဲ့ငញ្ញမ်းရေးကိုရဖို့တော့အဆင့်ပေါင်းများများစွာချက်တန်းသွားမှာဖြစ်ပါတယ်အခုဆိုရင်ကျွန်တော်တို့ပြစ်ခတ်ရစဲရေးသဘောတူညီချက်တွေကိုကျွန်တော်တို့နှုတ်နှဖက်ကလိုက်နာတောင်းထိန်ဖို့ပြက်ကွက်ခဲ့တာတွေလည်းရှိပြီးတော့တိုက်ပွဲတွေလည်းဖြစ်ပွားနေတာကိုကျွန်တော်တို့တွေ့ရှိရတယ်တိုင်းအားလုံးပြစ်ခတ်ရစဲရေးရရှိဖို့အတွက်နိုင်ရေးဆွေးနွေးပွဲအတွက်ဆွေးနွေးမှုပေါင်းတွေကိုလည်းကျွန်တော်တို့ဒီချမှတ်နိုင်မှနောက်ပြီးတော့နယ်ရေးဆွေးနွေးပွဲနေဒီထောင်စုတပေါ်တူညီချက်တွေရရှိဖို့ကျွန်တော်တို့လိုအပ်ပါတယ် agreement တွေရမှလွတ်တော်မှာကျွန်တော်တို့ကိုဒီဖြူပေးနိုင်ဖို့အလားအလာရှိတယ်ဒီအချက်တွေကအများများစွာကြာနေသေးတဲ့အတွက်ကြောင့်လိုအပ်တဲ့ အောင်မြင်မှုမရရှိပါဘူးလို့ကျွန်တော်တို့အဲ့လိုပဲတောတနိုင်ပါတယ
်အစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဟာ2014ခုနှစ်အတွင်းတရားဝင်5ကြိမ်တွေ့ဆုံဆွေးနွေးခဲ့ပါတယ်ပြီးခဲ့တဲ့ဒီဇင်ဘာလကရန်ကုန်မြို့မြန်မာညဉ့်ညံ့ရေးစင်တာမှာ UPWC အဖွဲ့ဝင်တွေနဲ့ NCCD ခေါင်းဆောင်တို့အလွတ်သဘောတွေ့ဆုံဆွေးနွေးပွဲအပြီးမှာအပြစ်ရမူကြမ်းပါအချက်ပေါင်း132ချက်ထဲက3ချက်သာဆွေးနွေးဖို့ကြံရှိတော့ကြောင်းနှစ်ဖက်ခေါင်းဆောင်တွေကပြောပါတယ်2014ခုနှစ်အတွင်းကျင်းပခဲ့တဲ့ UPWC နဲ့ NCCD တို့ရဲ့ဆွေးနွေးပွဲတွေဟာအောင်မြင်မှုတွေရှိခဲ့ကြောင်း NCCD အဖွဲ့ဝင်ကရင်မျိုးသားအစည်းအရုံးအထွေထွေအတွင်းရေးမှူးပထိုကွက်ထူးဝင်းက IFA ကိုပြောပါတယ
်ကျွန်တော်ဒီလိုပြစ်ခတ်ရဆဲညှိနှိုင်းရေးအဖွဲ့ကတော့ကျွန်တော်တိုင်းသားလုံးကအဖွဲ့စည်းတဲ့တောင်းပေးထားတဲ့ဒီလိုပြစ်ခတ်ရဆဲလှုပ်ဆောင်အောင်ပါလေကျွန်တော်လည်းတနေ့တော့အတွင်းမှာကြံ့ကြာတယ်တို့ကျွန်တော်တို့တိုင်းသားဘက်ကနေပြီးတော့နောက်နေလှုပ်တာတို့အစိုးရကနောက်နေအလုပ်တယ်လို့ဒါတော့ပြစ်တင်မှုတို့ဆုံးသတ်မှုတို့ရှိတယ်မလို့အမားကြီးကတော့ပြစ်ဖို့ထောက်ရကြတော့မှကျွန်တော်တို့တိုင်းသားတွေငါကနေဆက်စီကြည့်တဲ့ချင်းအခုတနေ့ကြိုကြိုလေးမှညှိနှိုင်းပြီးတော့တိုးတက်မှုရှိတယ်ဆိုတော့ကျွန်တော်တို့တော့တိုးတက်တယ်တော့ကျွန်တော်အောင်မြင်မှုရှိတယ်လို့ပဲပြောလို့ရတာပေါ့နော်ချိန်ကျကျန်တာတဲ့ကျွန်တော်တို့အဲ့စာချုပ်ထဲမှာစာပါတဲ့သဘောတူညီချက်တွေအားဆိုင်ကမှရှိဖို့အတွက်အဲကျွန်တော်တို့ကနှစ်ဖက်စလုံးလိုလာရတာကို
သူနည်းဖို့ကြံရှိနေတဲ့အချက်တွေကိုလာမဲ့ဇန်နဝါရီလမှာကျင်းပမယ် UPWC နဲ့ NCCD တို့ရဲ့ခုနှစ်ကြိမ်မြောက်ဆွေးနွေးပွဲမှာထပ်မံဆွေးနွေးညှိနှိုင်းပြီးတနင်္ဂနွေလုံးအပြစ်ခတ်ရစေးသဘောတူလက်မှတ်ရေးထိုးပွဲကိုလာမဲ့ဖေဖော်ဝါရီလမှာကြာရောက်မယ်ပြည်ထောင်စုနဲ့မှာကျင်းပနိုင်ဖို့နှစ်ဖက်ကောင်းဆောင်တွေကမျှော်လင့်နေကြပါတယ်ခင်ဗျာ